Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ30ရက်နေ့တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ဖြူတွေနဲ့အတူကျွန်တော်ကြော်ကြော်သိမ်းကြညာမှာပါကနေဒါနိုင်ငံကေဘက်စီတီမြို့ကပလီတစ်ခုကိုတနင်္ဂနွေနေ့နောက်ပိုင်းမှာတနက်သမားတွေတိုက်ခိုက်တာကြောင့်လူ6ဦးသေဆုံးပြီး10ဦးဒဏ်ရာရသွားပါတယ်ဒုက္ခသည်တွေနဲ့မူဆလင်နိုင်ငံ9နိုင်ငံကလူတွေကိုဝင်ခွင့်ပိတ်ပင်ထားတဲ့အမိန့်ပေါ်သမရထရမ်အစိုးရကခုခံကာကွယ်ပြောဆိုပါတယ်တနင်္ဂနွေနေ့ကလူကြံခံရလို့သေဆုံးသွားတဲ့တရားလွှတ်တော်ရှေ့နေကြီးဦးကိုနီရဲ့နာရီခန္ဓာကိုဒီကနေ့ညနေပိုင်းကရေဝေးအစ္စလာမ်တင်ကြိုင်မှာလုပ်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်သတင်းတွေထဲမှာဆိုရင်တော့မနေ့တနင်္ဂနွေနေ့ညနေကလေစိတ်မှာတနက်နဲ့လှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့အာဏာရပါတီ NND ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီရဲ့အစာပနာအခမ်းအနားရန်ကုန်မွတ်စလင်တင်ကြိုင်မှာဒီကနေ့ကျင်းပပါတယ်လူထောင်ပေါင်းများစွာတက်ရောက်ခဲ့တဲ့အကြောင်း VOA သတင်းနောက်ကိုဓာတ်ရိုက်ဆက်သွယ်မေးမြန်းချက်နဲ့အတူဥကိုနီကိုတတ်ခဲ့တဲ့လူသက်တရခံကိုမိထားပြီးဖြစ်လို့ဒီလိုလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့အပေါ်မှာတည်တည်ချာချာစစ်စစ်အရေးယူတဲ့လို့ဥပဒေပညာရှင်တွေနဲ့အစာပေပညာရှင်တွေကတောင်းဆိုပါတယ်
သူဘာသာသူမန္တလေးမှာပဲနေနေရန်ကုန်မှာပဲနေနေမော်လမြိုင်မှာပဲနေနေဒီမှာနေနေရင်းကြီးပါဘူးလူကိုဖမ်းမိထားပြီးဆိုရင်လက်ရှိသူဘယ်မှာနေတယ်လဲဘာလောက်ကန်စားတော့တယ်လဲ
နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာနဲ့အတူထိတ်တဲရောက်သတင်းတွေကိုမကြခင်တင်ဆက်ပေးမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေကိုအမေရိကန်နိုင်ငံနဲ့ဝင်ခွင့်ပိတ်ပင်ကန့်သတ်ထားတဲ့အမိန့်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်အစိုးရကတနင်္ဂနွေနေ့မှာခုခံကာကွယ်ပြောဆိုပါတယ်ဒီအမိန့်အပေါ်ဥပဒေကြောင်းအရရင်ဆိုင်သွားမယ်လို့လူ့အခွင့်အရေးအဖွဲ့တွေကအခိုင်အမာပြောထားပြီးနိုင်ငံတော်အမျိုးကြီးတွေမှာထောင်ပေါင်းများစွာသောလူတွေစံတပ်ပြကန့်ကွက်နေကြသလိုဒီမိုကရက်တွေကလည်းအမိန့်ကိုတားဆီးရေးဥပဒေပြဋ္ဌာန်းနိုင်မှုပြင်ဆင်နေကြတာပါအဆင့်တစ်ဆင့်ချင်းစီတိုင်းမှာအကောင့်ထည့်ဖော်တာအရဆိုရင်ဒါဟာတကယ်အောင်မြင်မှုကြီးပါပဲလို့အစိုးရတာဝန်ရှိသူတူကသတင်းထုတ်တွေကိုပြောပါတယ်နောက်ခံအခြေအနေအကြောင်းရင်းတွေကိုရှင်းလင်းပြောကြတဲ့ပွဲမှာအဲ့ဒီလိုပြောသွားတာပါဒီလိုပွဲမျိုးမှာပြောတဲ့လူကမိကွန်းတွေကိုဖြေဖို့သဘောတူပေမဲ့သူဘယ်သူဘယ်ဝါဆိုတာကိုတော့သတင်းတွေမှာအထက်မပြောရပါဘူးတောက်ကြနေကလက်မှတ်ရေးထိုးထုတ်ပြန်တဲ့အမိန့်အရဒုက္ခသည်တွေလက္ခဏာကိုရပ်ပေါင်း120ဆိုင်းငံ့ထားပြီးအီရတ်၊အီရန်၊ဆီးရီးယား၊ဆိုမာလီယား၊ဆူဒန်၊လစ်ဗျားနဲ့ယီမင်နိုင်ငံတွေကလူတွေကိုအမေရိကန်နဲ့ဝင်ခွင့်မပေးဘူးရပ်ပေါင်း90ပိတ်ပင်ထားပါတယ်။ဒီအမိန့်အရလို့တာမှာအထူးသဖြင့်တော့အမေရိကန်လေဆိပ်တွေမှာရှုပ်ထွေးဝေဝါးကုန်ကြပါတယ်။တချို့ဖြစ်ရပ်တွေမှာဆိုရင်အမေရိကန်မှာတရားဝင်နေထိုင်ခွင့်ရထားတဲ့ Green Card လို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့်လက်မှတ်ရထားသူတွေကိုနောက်ထပ်မေးမြန်းတာတွေလုပ်ဖို့ခေါ်ထားပြီးတော့မှဝင်ခွင့်ပြုတဲ့ဖြစ်ရပ်တွေအထိရှိခဲ့ပါတယ်။
ကနေဒါနိုင်ငံကေဘက်မြို့ကပလီတစ်ခုမှာတနင်္ဂနွေနေ့ကတနက်သမားတွေရဲ့ပစ်ခတ်မှုကြောင့်လူ6ဦးသေဆုံးပြီးနောက်ထပ်10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီပစ်ခတ်မှုမှာတန်တရာရှိသူတို့ကိုဖမ်းဆီးထားတဲ့အကြောင်းရဲတပ်ဖွဲ့ပြောခွင့်ရအမျိုးသမီးတို့ကပြောပေမဲ့ဒီလူတွေဟာဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာနဲ့ဘာကြောင့်အခုလိုလှုံ့ဆော်နေတာလဲဆိုတဲ့အသေးစိတ်ကိုတော့မပြောသေးပါဘူး။ညနေခင်းဝေပြူဖို့အတွက်လူတွေစုဝေးနေကြတဲ့အချိန်ဒီပစ်ခတ်မှုဖြစ်ခဲ့တာလို့ကေဘက်အစ္စလာမစ်ယဉ်ကျေးမှုစင်တာအကြီးအကဲကပြောပါတယ်။လူ93ယောက်လောက်အဲ့ဒီနေရာမှာရှိနေခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကလည်းပြောပါရယ်အခုဖြစ်ရဟာမွတ်စလင်တွေအပေါ်အကြမ်းဖက်တိုက်ခိုက်တဲ့လုပ်ရဖြစ်တယ်လို့ဆိုပြီးကနေဒါဝန်ကြီးချုပ် Justin Trudeau ကဒီပစ်ခတ်မှုကိုရှုတ်ချပါရယ်ကနေဒါနိုင်ငံဟာမတူကွဲပြားမှုတွေနဲ့ဘာသာတရားအချင်းချင်းလေးစားတန်ဖိုးထားတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်းဝန်ကြီးချုပ်ရဲ့ကြေညာချက်မှာအလေးနဲ့ဖော်ပြထားပါရယ်ကနေဒါမျိုးပေါ်မှာလူမှုအတိုင်းအဝိုင်းအတွင်းမှာအခုလိုအထိပ္ပယ်မဲ့လုပ်ရတွေကိုလက်ခံမှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်ကပြောပါရယ်အခုပြစ်ခတ်မှုဖြစ်တဲ့ပလီမှာပဲ2016ခုနှစ်ဇူလိုင်လတုန်းကလည်းဝက်ကောင်းတစ်ခုကိုလာချတာဖြစ်ခဲ့ပူပါတယ်။ဒီတနင်္ဂနွေနေ့ကဖြစ်ရဲ့အပြီးမှာတော့နယူးယောက်မြို့တော်ဝယ်ပီဒီပလက်စီယိုကလည်းနယူးယောက်မြို့မှာရှိတဲ့ပလီတွေအထက်လုံခြုံရေးတွန်းပြချထားတဲ့အကြောင်းပြောဆိုထားပါတယ်ရှင်
။ယီမင်နိုင်ငံကအယ်ကာအီဒါစခန်တစ်ခုကိုစီးနင်းတိုက်ခိုက်တာမှာအမေရိကန်တပ်ဖွဲ့ဝင်တဦးသေဆုံးပြီး3ဦးဒဏ်ရာသွားတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။မိမိတို့ရဲ့အထူးတပ်ဖွဲ့ဝင်တဦးသေဆုံးရတဲ့ပေါ်အထူးပဲဝမ်းနဲ့ကြည်ကွဲရပါကြောင်းကမ္ဘာအလဲပိုင်းဒေသဆိုင်ရာအမေရိကန်ကုတ်ကဲမှုစစ်ဌာနချုပ်ရဲ့တပ်မှူးဗိုလ်ချုပ်ကြီးဂျိုးဆက်ဖူထောကပြောပါတယ်။ကမ္ဘာတဝန်းကပြစ်မဲ့လူလူကိုချင်းချောင်းနေတဲ့အကြမ်းဖက်ဝါဒီတွေကိုနှိမ်နင်းတာမှာစွန့်လွတ်ရတာတွေတိတ်ကိုကြီးမားပါတယ်လို့ဗိုလ်ချုပ်ကြီးဖူထောကပြောပါတယ်။အဲဒီစစ်စင်ရေးတွင်အယ်ကိုင်ဒါနဲ့ချိတ်ဆက်ရှိတဲ့ဒေသတွင်းကလက်နက်ကင်14ယောက်ကိုတုတ်တင်လိုက်တယ်လို့အမေရိကန်ကုတ်ကဲမှုစစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အကြမ်းဖက်ဝါဒတံပြန်နှိမ်နင်းရေးအမေရိကန်ရေတပ် SEAL တပ်ဖွဲ့6ကအဲဒီစစ်စင်ရေးကိုလုပ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ စစ်စင်ရေးမှာပါတဲ့အမေရိကန်စစ်ဖက်လေယာဉ်ဒဇင်းဟာထိန်းချုပ်မရတော့တဲ့အခြေအနေနဲ့ဆင်းလဲရတာကြောင့်နောက်ထပ်ဒဏ်ရာရတဲ့ဓာတ်တွေရှိခဲ့တာဖြစ်ပြီးလေယာဉ်ပျက်စီးသွားတယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။အာရေဗျကျွန်းဆွေမှာအယ်ကိုင်ဒါအဖွဲ့ကိုအောင်မြင်မြင်တိုက်ခိုက်တာကနေအမေရိကန်နိုင်ငံသားတွေနဲ့ကမ္ဘာတဝန်းကလူလူကိုအကြမ်းဖက်ဝါဒရန်ကနေကာကွယ်ဖို့ရာအမေရိကန်နိုင်ငံအတွက်အထောက်အကူဖြစ်စေမဲ့အရေးကြီးတဲ့သတင်းအချက်အလက်တွေရခဲ့တယ်လို့သမရအင်ဗျူတော်ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။
ဖြစ်တဲ့နိုင်ငံသမရရွေးကောက်ပွဲမှာဆိုရှယ်လစ်ပါတီကိုစားပြုရှင်ပြိုင်မဲ့သမရလောင်းနေရာအတွက်အငယ်တန်းဝင်ကြီးဟောက်တဦးဖြစ်တဲ့ဗန်ဝါအာမုံကိုရွေးချယ်လိုက်ပါတယ်။တနင်္ဂနွေနေ့ကတကြောပြန်ကျင်းပါတဲ့ဆိုရှယ်လစ်ပါတီအတွင်းပနမရွေးကောက်ပွဲရလက်အားလုံးနီးပါးကိုရည်တွက်ပြီးချိန်မှာအာမုံဟာမဲ99ရာခိုင်နှုန်းနီးပါးကိုရချပြီးတော့သူ့ရဲ့ပြိုင်ဘက်အလယ်လက်ဝါဒီဝင်ကြီးချုပ်ဟောက်မန်နျူအယ်ဗဲလ်စ်ကိုအသာစီးရနေတာဖြစ်ပါတယ်။ကနဦးလူလူစစ်တပ်တွေအရာကတော့မစ္စတာအမိုဟာဒီတခြားပါတီတွေကနေသမရနေရာဝင်ရောက်ရှင်ပြိုင်ကြမဲ့လူ၄ယောက်လောက်လူလူထောက်ခံမှုရမထားပါဘူး။ဆိုရှယ်လစ်ပါတီဟာသမရဖရန်စွာအော်လွန်လက်ထက်လူလူထောက်ခံမှုအကြီးအကျယ်ကျဆင်းခဲ့တာကနေပါတီအတွင်းကွဲပြားမှုတွေနဲ့အားနည်းလာခဲ့တဲ့အကြောင်းသုံးသပ်သူတွေကပြောဆိုထားသလိုဒီလာမယ့်ဧပြီလ23ရက်ပထမတကြော့ရွေးကောက်ပွဲမှာအနိုင်ရဖို့အခွင့်အလမ်းမရှိသလောက်ပဲလို့သုံးသပ်ကြပါရစေ။ပထမကြော်ရွေးကောက်ပွဲမှာဘယ်သူကမှမဲရလက်တဝက်ကြော်ကိုအနိုင်မရဘူးဆိုရင်တော့ထိတ်ဆုံးကမဲအများဆုံးရထားသူနှစ်ဦးကဒီမေလ9ရက်နေ့မှာကျင်းပမယ်နောက်တစ်ချော့ပြန်ရွေးကောက်ပွဲမှာထပ်ပြီးတော့ရှင်းပြကြရမှာဖြစ်ပါတယ်။အဲ့ဒီဒီမေလတစ်ချော့ပြန်ရွေးကောက်ပွဲမှာတမယိုးချ Conservative ဝါဒီ François Fillon နဲ့လက်ရာစွန်းခေါင်းဆောင် Marine Le Pen တို့နှစ်ဦးပြန်လည်ရှင်းပြရနိုင်ပွဲရှိတဲ့အကြောင်းလူထုစစ်တမ်းတွေမှာဖော်ပြနေပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေ့တနင်္လာညနေဘက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တရားလွတ်တော်ရှိနေကြီးဦးကိုနီလိုကြံခံရတဲ့ဖြစ်ရပ်ပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကသူရဦးတင်ဦးကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်
။လိုတော်နဲ့ပတ်သက်တော့ရှုတ်ချတာပါဗျာ။ပြင်းပြင်းထန်ထန်ရှုတ်ချရတယ်။ပက်ပက်ဆဲဆဲရှုတ်ချတယ်။
ရှိနေကြီးဦးကိုနီဟာအင်ဒိုနီးရှားနိုင်ငံခီးစဉ်တစ်ခုကနေတနင်္ဂနွေနေ့ကပြန်ရောက်ပြီးအချိန်ပိုင်းအတွင်းမှာပဲရန်ကုန်လေစိတ်မှာတနတ်သမားတူဦးကအနီးကပ်ပြစ်ခတ်လုကြံတဲ့အတွက်တေဆုံသွားရတာပါ။အစ္စလမ်ဘာသာဝင်ဖြစ်တဲ့သူ့ရဲ့နာယီအခမ်းအနားကိုဒီကနေ့ညနေပိုင်းကရေဝဲတုတ်တန်အစ္စလမ်တင်းကျိုင်းမှာလုခဲ့ပြီးလူထောင်ပေါင်းများစွာတက်ရောက်ပါတယ်။ဦးကိုနီကိုပြစ်ခတ်လုကြံခဲ့သူကတော့အခင်းဖြစ်တဲ့အချိန်ကအနီးနားမှာရှိနေတဲ့အငှားရင်မောင်းသူတွေရဲ့အကူအညီနဲ့ရဲတပ်ဖွဲ့ကဖမ်းဆီးထားပြီးစစ်ဆေးနေပါတယ်။ဒါပေမဲ့အခုချိန်ထိတော့အသေးစိတ်အချက်လက်တွေကိုသိမသိရသေးပဲလုကြံသူနဲ့ပတ်သက်တဲ့သတင်းအချက်လက်တွေကရှုပ်ရှုပ်ထွေးထွေးရှိနေစေပါ။လုကြံသူကိုဝမ်းဖိုင်းပြီးတဲ့အငှားကားရင်မောင်းသူတွေကဥနေဝင်းဟာလည်းတနသမားထပ်ပစ်တာကနေရတဲ့တန်ရာကြောင့်မနေ့ကပဲဆေးရုံမှာကွယ်လွန်သွားတာပါ။ဒီဖြစ်ရပ်ကိုနိုင်ငံရေးအကြလုကြံမှုတစ်ခုအဖြစ်လူအများပြားကသတ်မှတ်ကြပြီးပြစ်တင်ရှုတ်ချကြပါတယ်။ကွယ်လွန်သွားတဲ့ဥကိုနီနဲ့ဥနေဝင်းတို့အတွက်အများစွာစိတ်မကောင်းဖြစ်ရတဲ့ကြောင်းဒီဖြစ်ရဟာနိုင်ငံတော်မှာတည်ငြိမ်အေးချမ်းမှုပြပြစီမှုရည်ရွယ်ဆောင်ရွက်တာဖြစ်နိုင်ကြောင်းသုံးသပ်တွေ့ရှိရတယ်လို့နိုင်ငံတော်သမ္မတရုံးကမကြသေးခင်အချိန်ပိုင်းကမှထွက်လာတဲ့သတင်းထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ဥပဒေကြံပေးတူဆုံရှုံရတဲ့အတွက်ဂျန်ရဲသူမိသားစုနဲ့ထပ်တူထပ်မြဝန်းနေရတဲ့အကြောင်းနဲ့ဖြစ်စဉ်မှန်ပေါ်ပေါ်ရေးပြည်မှုကျူးလွန်သူတွေကိုအမြန်ဖမ်းဆီးနိုင်ရေးအတွက်လုံခြုံရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးသတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့မကြသေးခင်အချိန်မှန်ကထုတ်ပြန်ချက်မှလည်းဖော်ပြထားပါလေ။ဒီဥကိုနီရဲ့နာယီခန္ဓာအကြောင်းနဲ့တွန့်ပြန်ဝေဖန်ချက်တွေကိုတော့နောက်ပိုင်းမှာအပြည့်စုံနှာစင်ကြပါမယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံထဲမှာအမေရိကန်ကလက်နက်သုလာယုံတွေတိစောက်နေတာကိုရပ်တန့်ဖို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကတနင်္ဂနွေနေ့နောက်ပိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုတွင်ပြောသွားပါရတယ်။တကယ်လို့အမေရိကန်အစိုးရဘက်ကမရက်ဘူးဆိုရင်နိုင်ငံလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုဖျက်သိမ်းကောင်းဖျက်သိမ်းပစ်မယ်လို့မစ္စတာဒူတာတေကချင်းချောက်ပြောဆိုသွားပါရတယ်။ဖိလစ်ပိုင်နဲ့အမေရိကန်နိုင်ငံအကြား2014ခုနှစ်ကရယူခဲ့တဲ့အစ်မေကာကွယ်ရေးဆိုင်ရာပူပေါင်းဆောင်ရွက်မှုသဘောတူစာချုပ်အရအမေရိကန်အစိုးရအနေနဲ့ကာကွယ်ရေးဆိုင်ရာထောက်ကူပစ္စည်းတွေနောက်သဘာဝဘေးအန္တရာယ်ကျရောက်တဲ့အခါနဲ့လူသားချင်းစာနာတဲ့အကူအညီတွေလိုအပ်တဲ့အခါမျိုးတွေမှာသုံးနိုင်မဲ့ထောက်ကူပစ္စည်းတွေကိုဖိလစ်ပိုင်နိုင်ငံတည်းကိုကြိုတင်တည်သွင်းထားခွင့်ရှိပါတယ်။ဒါပေမဲ့အမေရိကန်ရဲ့အမြဲတမ်းအခြေစိုက်စခန်းတွေထားရှိခွင့်တော့မရှိပါဘူး။ဒီတော့တွင်လူခွင့်ချွတ်ဖောက်မှုတွေရှိတယ်ဆိုပြီးဝေဖန်ခံရတဲ့သူရဲ့မူရည်စေဝါတုံးဆွဲမှုတိုက်ဖြတ်ရေးလှုပ်ရှားမှုတွေကိုရပ်ပြစ်မှာမဟုတ်ဘူးလို့မစ္စတာဒူတာတေးကတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။2022ခုနှစ်မှာကုန်ဆုံးမဲ့သူရဲ့ဒီသမရတတ်တန်6နှစ်တာကာလအတွင်းမူရည်စေဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုဆက်ပြီးတော့လုပ်သွားမှာဖြစ်တယ်လို့သမရဒူတာတေးကကတိပေးပြောဆိုခဲ့ပါတယ်ရှင်
။ထိုင်းနိုင်ငံမှာသတင်းမီဒီယာတွေလိုင်းစင်ယူရမဲ့အစီအစဉ်ပါဝင်တင်းလွတ်လပ်ခွင့်ကိုပိတ်ပင်ကတ်သတ်လိမ့်မယ်လို့မြင်ကြတဲ့မီဒီယာပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းကိုပြန်ပြီးသုံးသပ်ဖို့ထိုင်းမီဒီယာဖွဲ့စည်းတွေကအစ်အစိုးရကိုဖိအားပေးနေပါတယ်။အစိုးရကထိန်းချုပ်မှုပိုတိုးလာမှာကိုစိုးရိမ်ကြတဲ့ထိုင်းမီဒီယာဖွဲ့စည်း30လောက် တနင်္လာနေ့ကစီဝေပြီးဥပဒေမူကြမ်းကိုပြင်ဆင်ဖြည့်ဆွတ်ပေးဖို့နိုင်ငံတော်ပြုပင်ပြောင်းလဲရေးဦးဆောင်ဖွဲ့ NSRA ကိုတောင်းဆိုကြပါတယ်။ဒီဥပဒေဟာထိုင်းနိုင်ငံရဲ့တည်င်းလွတ်လပ်ခွင့်မှာကြီးမားတဲ့အတားအဆီးဖြစ်စေမယ်လို့မီဒီယာအဖွဲ့တွေကပြောပါတယ်။2024ခုနှစ်မှာစစ်ဘက်ကအာဏာယူခဲ့ပြီးကတည်းကဆိုရင်သတင်းမီဒီယာအခြေအနေပေါ်စိုးရိမ်ချက်တွေကိုထုတ်ဖော်ဖို့ရည်ရွယ်ပြီးအစည်းအဝေးလုပ်တာလို့ထိုင်းသတင်းတော်များအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌထပ်ချိုင်းရုံးကပြောပါတယ်။ရည်ရွယ်ချက်ကကျွန်တော်တို့ရဲ့စိုးရိမ်ချက်ကိုထုတ်ဖော်ပြောဆိုဖို့မီဒီယာပြုပြင်ပြောင်းလဲရေးကော်မတီမှရောက်နေတဲ့ဒီမီဒီယာဥပဒေမူကြမ်းအစ်စ်ကိုကန့်ကွက်တယ်ဆိုတာပြဖို့ပါ။ဒီဥပဒေဟာမီဒီယာကိုစင်စါလုပ်ပိတ်ပင်ခွင့်အာဏာအစိုးရကိုပေးထားတဲ့ပုံရှိတာကြောင့်တိတ်ကိုအန်ဒရယ်ကြည့်တယ်လို့ထင်တဲ့အကြောင်းမစ္စတာယောင်းက VOA ကိုပြောပါတယ်။
ချီလီနိုင်ငံမှာမြေကြီးကတသန်းကျော်ထိခိုက်ပျက်စီးခဲ့ရတဲ့ဒေါ်မီဟာအမေရိကန်နဲ့ရုရှားနိုင်ငံတွေကဆင်လွတ်လိုက်တဲ့မိသားရာမှာသုံးတဲ့စူပါတန်ကာလေယာဉ်တွေရဲ့အကူအညီနဲ့တနင်္ဂနွေနေ့မှာတော့အထံအသစ်မိညွတ်ကျိုးခဲ့ပါတယ်။တခြားနိုင်ငံတွေကကျွမ်းကျင်ပညာရှင်အဖွဲ့တွေလည်းချီလီနိုင်ငံကိုရောက်လာပြီးတော့အကူအညီတွေပေးနေကြတာပါ။မိလာမှုပေါင်း118ခုရှိပြီးတော့59ခုကတော့အခုထက်ထိမထိန်းနိုင်သေးတဲ့အကြောင်းဒီချီလီနိုင်ငံရဲ့တဘာဝတည်တော်များဆိုင်ရာပူပေါင်းဆောင်ရွက်ရေးအဖွဲ့တာဝန်ရှိသူတူကပြောပါတယ်။သိမိစားခင်ကာလတွေအတွင်းချီလီနိုင်ငံမှာအဆိုးအဝါဆုံးဖြစ်ခဲ့တဲ့ဒီမီတော်မီလောင်ကျွမ်းရတာဟာဥရုယာသီပြောင်းလဲလာတဲ့အပေါ်မှာလုံလောက်တဲ့ကြိုတင်ပြင်ဆင်မှုတွေမလုပ်နိုင်ခဲ့တာနဲ့တနေရာထဲမှာတီးနံတစ်မျိုးတည်းကိုပဲအကြီးကျယ်စိုက်ပျိုးတာတွေကြောင့်ဖြစ်တယ်လို့ဆိုရရရှိတွေကပြောပါရယ်ချီလီနိုင်ငံမြို့တော်ဆန်ဒီယေဂိုမြို့တောင်ဘက်ကီလိုမီတာ400လောက်မှာရှိတဲ့ BOBO ဒေသကပေါ်တဲဇွဲလိုမျိုးမှာဒေသခံတွေဒီမီးတောက်ကြီးတွေကိုသူတို့ဘက်ကူးမလာအောင်အကာအရံတွေလုပ်ဖို့ကြိုးစားခဲ့ကြပေမဲ့လို့လေဆောင်ပြောင်းသွားပြီးတဲ့နောက်မှာတော့သူတို့ရဲ့အစီအစဉ်ကိုလက်လျှော့ပြီးဘေးလွတ်ရာရွှေ့ပြောင်းခဲ့ကြပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီကနေ့ကျင်းပတဲ့မဲဆက်ကြဝလာပြိုင်ပွဲမှာအသက်23နှစ်အရွယ်ပြင်သစ်နိုင်ငံသူ Iris Medenay ကမဲဆက်ကြဝလာဆုရသွားပါတယ်
။ You know I'm always touching the crown and say oh my god I have the crown on my head I don't believe it
တရဖူကိုကျွန်မအမြဲတမ်းပဲကင်ကြည့်နေပြီးအိုးဖျားသခင်ငါကောင်းမှတရဖူရောက်နေပါရောလားလို့ပြောမိပါတယ်မယုံနိုင်လောက်အောင်ပါပဲရှင်တကယ်ကိုအံ့ဩစရာကြီးပါအစင်တိုင်းဟာအံ့အားတက်မွေရာဖြစ်ပြီးအစင်တိုင်းမှာကျွန်မငိုချင်မိပါတယ်ကျွန်မသိကိုဂုဏ်ယူပါတယ်တကယ်ကိုပဲဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်လို့မေကဘာဆူရ Iris Mitten နဲ့ကပြောပါတယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကလည်းအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်ရန်ကုန်နိုင်ငံတကာလေဆိပ်မှာတနက်သမားတဦးရဲ့လုံခြံတပ်ဖြတ်တာကိုခံလိုက်ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရှင်းနေတဦးဖြစ်တဲ့တရားလွှတ်တော်ရှင်းနေဦးကိုနီရဲ့ဇာပနာကိုဒီကနေ့ရေဝေးတုတ်တန်ကမွတ်စလင်တင်းကျိုင်းမှာကျင်းပပါတယ်။ရှင်းနေဦးကိုနီဟာအင်ဒိုနီးရှားနိုင်ငံကနေရန်ကုန်လေဆိပ်ကိုမနေ့ကပြန်ရောက်လာခဲ့တဲ့အချိန်မှာတနက်သမားတဦးရဲ့အနီးကပ်လုံခြံတပ်ဖြတ်တာကိုခံခဲ့ရတာပါ။ဦးကိုနီရဲ့ဇာပနာအခမ်းအနားကို NLD ပါတီထိပ်ပိုင်းကောင်ဆောင်တွေနိုင်ငံတကာတန်ရုံးကတာဝန်ရှိသူတွေအပါအဝင်ပြည်တွင်းအဖွဲ့အစည်းကအထင်ကရပုဂ္ဂိုလ်တွေလည်းတက်ရောက်ပါတယ်။ဒီရေဝဲတုတ်တံမှာဒီကနေ့ပြုလုပ်တဲ့ဥကိုနီရဲ့ဇာပနာအခမ်းအနားမြင်ကွင်းနဲ့ပတ်သက်ပြီးကိုရိုင်းသတင်းသွားရောက်ယူနေတဲ့ VOA သတင်းတော့ကိုစီသူကိုကိုရန်နိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပြပါဗျ။
ဟုတ်ကဲ့ပါဗျာ။ဒီနေ့ကရေဝဲမှာရှိတဲ့ဒီဆွန်နီမွတ်စလင်ခင်းကျိုင်းမှာဥကိုနီကိုမြေမြုပ်တင်းကျိုတဲ့အစီအစဉ်လုပ်တာပါဗျာ။လူတွေကတော့အတူပါရှူလာတဲ့လူတွေကတော်တော်လေးကိုများပါတယ်ဗျာ။ထောင်ထဲချီပြီးတော့ဒီတင်းကျိုင်းနေရာပတ်ဝန်းကျင်ဗလီနေရာပတ်ဝန်းကျင်တွေမှာလူတွေပြည်နေလောက်တဲ့အထီကိုလာပြီးတော့အာသုဘရှုပြီးတော့အာသုဘလိုက်ပါပို့ဆောင်ကြပါတယ်ဗျာအဲသူတို့ကအာသုဘရှုနေရာလေးတစ်ခုစီစဉ်ထားပြီးတော့လူတွေကိုဖြည်းဖြည်းချင်းဖြည်းဖြည်းချင်းတူးချင်းတန်းချင်းစီဝင်ပြီးတော့အာသုဘရှုကိုစီစဉ်ထားပါတယ်ဗျာနောက်ဆုံးလူတွေကမနိုင်တဲ့ခါကျတော့တော်တော်လေးများများနဲ့ရုံးဝင်းဆန်ခတ်တွေဖြစ်တဲ့အထီလူတွေတော်တော်များအောင်အဲကျွန်တော်တို့တွေ့ခဲ့ရပါတယ်ဗျာပြီးတော့ရေဝေးမှာရှိတဲ့ရေဝေးဗလီမှာပဲသူတို့ဆူတောင်းခန္ဓာလေးလှုပ်ပြီးတော့အဲ့ဒီနားမှာပဲဒီမြေမြုပ်ဖို့စီစဉ်ထားတဲ့နေရာမှာဥက္ကဋ္ဌရဲ့ရုပ်လောင်းကိုမြေမြုပ်တကြွပါလေခင်ဗျ
ဟုတ်ကဲ့ဘယ်ချိန်ကမြေမြုပ်တကြွလိုက်လဲခင်ဗျ
4နာရီခွဲဝန်းကျင်လောက်မှာဖြစ်ပါလေရ
လူတွေကဘယ်လောက်လောက်ခမန်းရလဲ
လူတွေကတော်တော်များတယ်ဗျထောင်ထဲချီတယ်ကျွန်တော်တို့ခမန်းပြီးတော့လူကြီး4000 5000အထက်မှာရှိတော့တယ်ဗျလူတွေတော်တော်များပါလေအဲ့ဒီရေဝေးတုတ်တန်ဒီရေဝေးဆွန်နီမွတ်စလင်တုတ်တံပေါ့နော်အဲ့ဒီနေရာကြီးတစ်ခုလုံးပြေသွားတော့တဲ့အထိလူတွေတိုးမပေါက်ပါဘူးဗ
ျဟုတ်ကဲ့ပြီးတော့ဒီနေ့လာတဲ့ထဲမှာဒီအထင်ကြီးပုံကိုယ်တွေတဲကရောဘသူတွေကိုတွေ့သေးလဲ
ဟုတ်ကဲ့ ကျွန်တော်တို့တွေ့မိသလောက်တော့ဒီနေ့လာတဲ့အထဲမှာဒီ NLD နိုင်ငံကြီးဥတည်ဦးတွေ့တယ်နောက်ဒီ NLD ထိပ်ပိုင်းခေါင်းဆောင်တွေကအတွင်းမှုဖွဲ့တွေကဒီဦးညံဝင်းတို့မျိုးတခြားခေါင်းဆောင်တွေတွေ့တယ်နောက်ပြီးတော့ရန်ကုန်တိုင်းတိုင်းမှုတယောက်လာတယ်နောက်ပြီးတော့ဒီရန်ကုန်တိုင်းအစိုးရကတာဝန်ရှိတဲ့သူတချို့တွေ့တယ်ပြီးတော့ American တန်မတ်ကြီး Scott Marcy လာတယ်နောက် British တန်မတ်ကြီးလာတယ်နောက်တခြားတန်မတ်ကြီးတချို့လည်းတွေ့တယ်ဗျအဲပြီးတော့ဒီလွတ်တော်ဥက္ကဋ္ဌရန်ကုန်တိုင်းလွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌကိုလည်းတွေ့တယ်ဗျကိုမင်းကိုနိုင်တို့ဦးကိုကိုကြီးတို့ဒီ88ပွင့်လင်းကတချို့ကိုလည်းတွေ့ပါတယ်ဗျနောက်ပြီးတော့ဒီCSO အဖွဲ့ကြီးတွေကလူတွေလည်းတချို့တွေ့ပါတယ်ဗျအဲနောက်ဒီနိုင်ငံရေးအတိုင်းဝိုင်းရလူတချို့ကိုလည်းကျွန်တော်တို့တွေ့ရပါတယ်ဗျ။
လုံချုံရေးအခြေအနေကရောဘယ်လိုတွေ့ရလဲ
။ဟုတ်ကဲ့ပါလုံချုံရေးအခြေအနေကတော့ကျွန်တော်တို့တွေ့မိသလောက်ဒီရဲတပ်ဖွဲ့ကလုံချုံရေးလှုပ်ထားတာလည်းရှိတယ်။နောက်ပြီးတော့အဲ့ဒီမှာသူတို့ဒီမွတ်စလင်အတိုင်းဝိုင်းရလူတွေလည်းလုံချုံရေးအနေနဲ့ပါဝင်ပြီးတော့သူတို့လှုပ်ပေးနေတာရှိတယ်။နောက် NLD ကလူတွေလည်းလုံချုံရေးအနေနဲ့သူတို့ကူညီပေးနေတာရှိပါတယ်ဗျ။လုံချုံရေးအနေနဲ့ကတော့တော်တော်များများကိုလုံချုံရေးသူတို့တော်တော်လေးလေးထားပြီးတော့လှုပ်ထားတာတွေ့ရပါတယ်ဗျ။
အဲ့တော့ဥကိုနီလှုပ်ချန်ခံလိုက်ရတာ ਨੇ ပတ်သက်ပြီးတော့ရန်ကုန်မြို့ထဲမှာရောလူတွေကဘလောက်ထိတောင်းတီးကြလဲလူတွေရဲ့အခြေအနေရောဘလို့ရှိလဲ
။ကျွန်တော်တို့ဒီလောက်တော့မနေ့ကညကသူတို့ဒီ online တွေကနေဆက်ချင်းတီးကြတဲ့လူတွေကတော့တော်တော်လေးကိုတုံလို့ခြောက်ခြားတဲ့အခြေအနေမျိုးကျွန်တော်တို့တွေ့ရတယ်ဗျ။လမ်းတွေပေါ်မှာလမ်းလျှောက်နေနေလေအဲ့ဒီအကြောင်းအရာတွေကိုပြောနေတာတွေကိုကျွန်တော်တို့ကြားရတယ်ဗျဒီမနက်ထီကိုပဲသူတို့လမ်းဒီပေါ်မှာတချို့သွားလာနေကြတဲ့လူတွေတော်တော်များများစကားပြောနေတာကျွန်တော်တို့ဒီဥကုဏီနဲ့ပတ်သက်တဲ့အကြောင်းအရာတော်တော်များများကိုပဲပြောနေတန်ကိုကြားရတယ်ဗျဆိုတော့ရန်ကုန်မြို့ကလူတွေကတော့ဒီကိစ္စတော်တော်လေးကိုသူတို့အတွက်ထိတ်လန့်စရာနောက်အော်စရာအားသင့်စရာကိစ္စတစ်ခုနဲ့နည်းလေးလူတွေကြားမှာပြောစရာແມ່ sense ຢາທຸກອຈ້ອງຢາທຸກລະຜິດຫນີວ່າແ
ດ່ຈາທຸທຸຈາຈາປາມຍາປ ્યો ຊຍາຊີໄດ້ແ
ດ່ດີນີ້ຄັນມາມາທຸຈາທຸຈາຫມູ່ຍેສໍາແທ້ທຸລູດີອຍາຍີລາແດ່ອဲລູດີອຍາຍີທຸໂຕໂຕລີຖິ່ນຖິ່ນຕິນຕິນແດ່ຕະລິວຸລິຍາແດ່ຖິ່ນຖິ່ນນີ້ດາຈົນລູຕື່ຢາແດ່ນາວດີລູດີຫັ້ນແດ່ໂຕໂຕລີປູປ້ອງປາວິນປີໂຕສະນິດຈາລີຖິ່ອອນເນາະທຸກຸນຍີຈາວ່າແດ່ນາວຊົງລູດີອຍານມຍາໂຕດີມີມຍအတွက်ဒီအကောင့်ကိုတည်တဲ့အခါမူလစီစဉ်ထားတဲ့အစီအစဉ်အတိုင်းတည်မယ်ဆိုရင်လူတွေအရန်များပြီးလူတနေရာထဲမှာစုလိုက်မိမှာကိုစိုးရိမ်နေတဲ့အတွက်တခြားလမ်းကြောင်းတွေကိုတုံးပြီးတော့နောက်ဘက်ကနေပတ်ပြီးတော့အဲ့လိုကားနဲ့တည်ဆောင်ပြီးတော့မှမြေမြုပ်ကြိုတဲ့အစီအစဉ်ကိုဆက်ပြီးတော့လုပ်ရတဲ့အဲ့လိုခြေနေမျိုးတော့ရှိတယ်ခင်ဗျာ
ရှင်နေဦးကိုနီရဲ့ဇာပနအခမ်းအနားမြင်ကွင်းကိုရိုင်းတွားရောက်ပြီးတော့သတင်းယူနေတဲ့ VOA သတင်းတော်ကိုစီသူကိုကိုရနိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအတိုင်းမြင်ကန်တရားလွတ်တော်ရှင်နေဦးကိုနီလှုပ်ကြံတက်ဖြတ်ခရမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုပွင့်လင်းမြင်သာမှုရှိဖို့ဥပဒေပညာရှင်တွေနဲ့စာပေပညာရှင်တွေကတောင်းဆိုလိုက်ပါတယ်။ပြည်သူလူထုရဲ့သိရှိပိုင်ခွင့်ကိုအာဏာပိုင်တို့လေးစားဖို့ကိုလည်းတိုက်တွန်းကြပါတယ်။မသိင်ကြီးထိုက်ကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။
အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအတိုင်းမြင်ကန်တရားလွှတ်တော်ရှင့်နေဦးကိုနီကိုရန်ကုန်ပြည်ပြည်ဆိုင်ရာလေစစ်ရဲ့လူမြင်ကွင်းမှာတနက်နေ့ပြစ်ခတ်လှုပ်ကြံခဲ့သူကိုဖမ်းဆီးရမိထားပြီး24နာရီကျော်လာတဲ့အချိန်အစိုးရဘက်ကတရားဝင်ရှင်းလင်းပြောဆိုမှုမရှိသေးပါဘူး။အရှလူအခွင့်ရေးကော်မရှင်ကရှင့်နေကြီးဦးမင်းလွင်ဦးကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကစုံစမ်းစစ်ဆေးမှုတွေမှာပွင့်လင်းမြင်သာမှုရှိဖို့တာဝန်ခံဖို့တိုက်တွန်းပါတယ်။
ဒီရင်ထုတ်ပြမှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လူသတ်မှုတွေစုံစမ်းပေါ်ထုတ်တဲ့နေရာမှာပဲဖြစ်ပါစေ။ဒါတော့မှဝင်ဝင်လင်းလင်းမြင်မြင်သာသာအများသူငါပြီအောင်ထုတ်ပေါ်ရှင်းလင်းပြတာမျိုးမရှိပါဘူး။ဥပမာ9လောင်းမြိုင်လူသတ်မှုမျိုး4လောင်းမြိုင်လူသတ်မှုမျိုးတရင်သာရှင်းလင်းပွဲမှာတိတိကျကျနဲ့ထုတ်ပေါ်ပြီးတော့ရှင်းလင်းပြတာမရှိဘူး။ဒါလူမမိသေးတဲ့အမှုတွေနော်။အခုကလူကိုမိထားတဲ့အမှုကြောင့်မှအစိုးရအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပြည်သူလူထုကိုဘာကြောင့်ရှင်းရှင်းလင်းလင်းချမပြရဲတာလဲဒါကျွန်တော်တို့စဉ်းစားမယ်ပြဿနာဖြစ်တယ်နောက်ပြီးတော့တခါမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လည်းသတင်းမီဒီယာတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့နေရာမှာအချိန်နဲ့တပြေးညီမရှိဘူးဒီလိုကိစ္စရပ်တွေကိုပြည်သူလူထုကိုရှင်းရှင်းလင်းလင်းတင်ပြဖို့ရန်အတွက်အလွန်အရေးကြီးတယ်ဆိုတဲ့အချက်ကိုသူတို့ စဉ်းစားမိဟန်မတူသေးဘူးလို့ကျွန်တော်ထင်တယ်ဒီချက်ကလုံသွားမှပင်မကောင်းတဲ့အချက်ပဲဖြစ်တယ်လို့ပဲကျွန်တော်ကပြောချင်ပါတ
ယ်ရန်ကုန်ပြည်ပဆိုင်ရာ၄ချိန်မှာအငှားရင်မောင်းတွေရဲ့ဝိုင်းဝန်းဖမ်းဆီးမှုနဲ့တနတ်သမားကိုလက်ရဖမ်းဆီးထားပြီးအနာပိုင်တို့ဘက်ကဒီလူဘယ်သူဖြစ်တယ်ဆိုတာကိုတရားဝင်မပြောနိုင်သေးတဲ့အပေါ်မှာလည်းအရှလူခွေရေးကော်မရှင်ကရှင့်နေကြီးဦးမင်းလွင်ဦးကမေးခွန်းထုတ်ပါတယ
်သူ့ဘာသာသူမန္တလေးမှာပဲနေနေရန်ကုန်မှာပဲနေနေမော်လမြိုင်မှာပဲနေနေဘယ်မှာနေနေအရေးမကြီးပါဘူးလူကိုဖမ်းမိထားပြီးဆိုရင်လက်ရှိသူဘယ်မှာနေတယ်လဲဘာလောက်ကန်စားတော့တယ်လဲဒါတော့သိအောင်သူတို့စုံစမ်းမေးမြန်းသင့်တယ်အဖြစ်မှန်ဖော်ထုတ်သင့်တယ်အခုကလူကိုယ်တိုင်မိသားရဲ့နဲ့ဒီလူရဲ့ကိုကြီးချင်းချုပ်ကိုအသေးစိတ်ကိုတော့မထုတ်ပြန်နိုင်သေးတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုတော့အစိုးရပြောသလိုမျိုးပေါ့နော်အရေးချင်းမမီတဲ့ရဲတပ်ဖွဲ့လားလို့မေးစရာဖြစ်နေတယ
်စာပေပညာရှင်များရဲ့ဖန်မြန်မာအဖွဲ့ကလည်းတရားလွတ်တော်ရှင်နေကြီးဥကိုနီကိုလှုပ်ချန်တက်ဖြတ်သူကိုနှုတ်ပိတ်တာမျိုးကိုတိုင်နှုတ်ပိတ်မှုမျိုးမဖြစ်စေဖို့သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဝင်တွေအထူးအလေးထားဖို့တိုက်တွန်းပါတယ်ဒီလောက်ကြံခံရခြင်းဟာတရားမျှတမှုအားနှုတ်ပိတ်စေခြင်းဖြစ်မှတ်ယူနိုင်တယ်လို့လည်းပြောဆိုလိုက်ပါတယ်။ဖေမြန်မာအဖွဲ့ကဒေါ်စာကြည်ဦးကတော့အခုလိုပြောပါတယ
်။အဲမင်းတို့ဒါလေးသတင်းစာရှင်မျိုးမလုပ်တင်ဘူးလို့ကျွန်တော်တို့ယူဆပါတယ်။ဒါပြည်သူတွေရဲ့သတင်းချက်နဲ့သိတိုင်းမှုကိုတို့အနေနဲ့လေးစားရမှာပါ။ဒါဒီမိုကရေစီဆိုရပါ။ဆိုတော့ဒီရန်ကုန်တိုင်းရဲ့ကျုပ်အနေနဲ့ရောနောက်ပြီးတော့ဒီအနာပိုင်းရဲ့အနေနဲ့သက်ဆိုင်တဲ့အကောင်လုံးပေါ့နော်ဒီလေးစိတ်ကတောင်းရင်ရှိတဲ့သူတွေရောအကောအကုန်လုံးကဒါကိုစဉ်းစားရှင်းလင်းဝဲပုံစံမျိုးမီဒီယာတွေကအသိပေးတင်ပါပြီ
ရှင်းနေကြီးဥကိုနီကိုမနေ့ညနေပိုင်းကရန်ကုန်အဖြစ်ဖြစ်ဆိုင်ရာ၄ဆိတ်ရဲ့လူမြင်ကွင်းမှာတနက်နဲ့လှုပ်ချန်တက်ဖြတ်ခဲ့ပြီးဝိုင်းဝန်းဖမ်းဆီးတဲ့အငှားရင်မောင်းကိုနေဝင်းကိုပါပြစ်ခတ်ခဲ့သူတနက်သမားနဲ့ပတ်သက်ပြီးလဲကောလာဟာလအမျိုးမျိုးထွက်ပေါ်နေပါတယ်လူလူချားမှာလူနှစ်ဦးကိုပြစ်ခတ်တည်ဆုံးစေခဲ့သူတနက်သမားဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုရောဘာကြောင့်လှုပ်ကြံခဲ့ရတယ်လဲဆိုတာကိုရောအနာပိုင်တွေဘက်ကတစုံတရာထုတ်ဖော်ပြောဆိုနိုင်တာမရှိသေးပါဘူးလူလူချားမှာတော့အရက်သားတွေတရားဝင်လက်နက်ကင်ဆောင်ခွင့်မရှိတဲ့နိုင်ငံမှာတနက်သမားကဘယ်လိုပဲပုံရရှိခဲ့တာလဲနောက်လူလူချားမှာလှုပ်ကြံတက်ဖြတ်ရတာရဲ့ရည်ရွယ်ချက်တွေနဲ့ပတ်သက်ပြီးလဲအမျိုးမျိုးထင်ကြေးပေးပြောဆိုနေကြချောင်းပါရှင
်ရရှိများရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ထင်ရှားတဲ့ဥပဒေပညာရှင်ဦးကိုနီကိုတနက်သမားတို့ကအနီးကပ်လှုပ်ကြံတက်ဖြတ်လိုက်ပါတယ်ဒီဖြစ်ရပ်ကိုတာမန်လူသက်မှုတစ်ခုလို့ VOA သောတာရှင်တွေကယူဆပါသလားဒါမှမဟုတ်မြန်မာနိုင်ငံမှာဖြစ်တောင့်ဖြစ်ခဲလွန်းလာတဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့လှုပ်ကြံတက်ဖြတ်မှုလို့ယူဆပါသလားဒီဖြစ်ရပ်ကနေတဆင့် VOA သောတာရှင်တွေရဲ့စိုးရိမ်မှုတွေအပါအဝင်သဘောထားအမြင်တွေကိုတိထားသမျှသတင်းအချက်လက်တွေပေါ်အခြေခံပြီးအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းကြရဲဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစေခြင်းပါတယ်ကိုဆွေးနွေးခြင်းတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်လူရင်းတူရှင်ရေးသားပြောဆိုပြီးပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်ကတော့1-2-3-2-3-2-5-5-5-4ဖြစ်ပါတယ်ရှင်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။ဒါမဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးတော့ American ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။အမေရိကန်ပြည်ထောင်စုအတွင်းမှာအကြမ်းဖက်သမားတွေအလွယ်တကူဝင်ရောက်မလာနိုင်အောင်ရည်ရွယ်ပြီးတော့ထုတ်ပြန်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကြေညာချက်ကိုအမေရိကန်လေဆိပ်တွေမှာစတင်အကောင့်ထဲဖော်နေချိန်မှာလွန်ခဲ့တဲ့စနေတနင်္ဂနွေနေ့တွေမှာတော့လူတွေရာနဲ့ချီပြီးလေဆိပ်မှာအဖမ်းခံခဲ့ရတာကြောင့်အမေရိကန်နိုင်ငံထဲမှာအီရတ်စီးရီးယားအီရန်ယီမင်ဆူဒန်လီဗျားနဲ့ဆိုမာလီယာနိုင်ငံသားတွေအပေါ်မှာအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ယာယီပိတ်ပင်တားမြစ်တာကြောင့်နောက်ဆက်တွဲအကျိုးဆက်တွေကဘာတွေပါလဲဇလက်တီကဟုတ်ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင်
သမ္မတထရမ့်ရဲ့ကြေညာချက်မှာပါဝင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအနေနဲ့အမေရိကန်ပြည်ဝင်ခွင့်ဗီဇာရရှိထားပြီးရင်တောင်မှလေရင်စီးနှင်းခွင့်မရကြပါဘူးအမေရိကန်ဗီဇာရထားတဲ့စီးရီးယားနိုင်ငံကလက်မှတ်ကင်ဆောင်ထားသူနေလ်ဇီန်လဲတူရကီနိုင်ငံအစ္စတန်ဘူလေဆိပ်ကနေလော့စ်အိန်ဂျလိစ်မြို့ကိုသွားမဲ့လေရင်မှာလိုက်ပါခွင့်မရပါဘူး
My wife and my son in
ကျွန်တော်ဇနီးနဲ့သားဟာအမေရိကန်ပြည်ထောင်စုမှာဖြစ်ပြီးတော့သားကအမေရိကန်နိုင်ငံသားပါလွန်ခဲ့တဲ့နှစ်နှစ်ကတည်းကဒီလိုသွားရမယ့်အခွင့်အရေးကိုစောင့်နေကြတာဖြစ်ပြီးတော့အခုတော့သူတို့က ကျွန်တော်တို့လိုစီးရီးယားနိုင်ငံကိုလက်မှတ်ကိုင်းဆောင်ထားသူတွေကိုမလာရောက်နိုင်အောင်တားမြစ်ထားပါတယ
်ကာတာအာနာပိုင်တွေကလမ်းခရီးမှာတားဆီးတဲ့အတွက်ဆူဒန်နိုင်ငံသူဖက်မအဘူကာဆမ်လည်းအမေရိကန်ပြည်ထောင်စုကိုဆက်မသွားနိုင်တော့ဘဲဆူဒန်ကိုပြန်ခဲ့ရပါတယ
်ဒီဆုံးဖြတ်ချက်ဟာဆူဒန်နိုင်ငံသားတွေနဲ့မွတ်စလင်တွေအပေါ်မတရားပါဘူးအမေရိကန်ပြည်ထောင်စုဟာလူ့အခွင့်အရေးကိုကာကွယ်နေတယ်ဆိုရင်ကျမတို့ရဲ့အခွင့်အရေးကိုလည်းထည့်စဉ်းစားသင့်ပါတယ်
သမရရဲ့ကြီးညာချက်မှာပါဝင်တဲ့မွတ်စလင်ခုနှစ်နိုင်ငံကအမေရိကန်ပြည်ထောင်စုမှာအမြဲနေထိုင်ခွင့်ရထားသူ Green Card ကန်ဆောင်ထားသူတွေအနေနဲ့တော့အဲ့လိုယာယီတားဆီးပိတ်ပင်မှုကတည်ရောက်မှုမရှိပါဘူး။ဒါပေမဲ့လည်းအခုလိုကြီးညာချက်ထုတ်ပြန်ချိန်နိုင်ငံရချရောက်နေသူတွေကတော့အမေရိကန်ပြည်ထောင်စုထဲပြောင်းဝင်လာလို့မရမှာကိုစိုးရိမ်နေကြပါတယ်။အီရတ်နိုင်ငံကဘယန်အာမက်က
ကျမတူမလည်းအမေရိကကနေအလဲပြန်ရောက်နေပါတယ်။အမေရိကန်တွေအတွက်အီရတ်မှာစကားပြန်လုပ်ပေးခဲ့တာကြောင့်သူဟာဒုက္ခသည်အဖြစ်အမေရိကမှာနေထိုင်ခွင့်ရပါတယ်။အခုတော့ဒီကြေညာချက်ကြောင့်ပြန်လို့ရမလားမရဘူးလားဆိုတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်
။သမရထရမ့်ရဲ့အဲ့ဒီအမေရိကန်ကြေညာချက်ဟာလူမျိုးရေးခွဲခြားမှုဖြစ်တယ်လို့အီရန်လွှတ်တော်ဥက္ကဋ္ဌအာလီလာရီဂျန်နီကပြောပါတယ်
။ဘာဆူဆန်ဇက်ဂျမ်ဘဝါရဘောယူမဲ့ဖွဲ့ပြီးထုတ်ပြန်လိုက်တဲ့ဒီအစင်းထဲမှာအီရန်ကိုထည့်သွင်းထားတာဟာဟာသလို့ပါပဲဗျာ။ဒီနှစ်ပိုင်းတွေအတွင်းအီရန်ဟာအကြမ်းဖက်သမားတွေကိုကိုယ်တိုင်လည်းနှိမ်နင်းသလိုနောက်ပိုင်းမှာတခြားနိုင်ငံတွေလည်းပါဝင်လာတယ်ဆိုတာကရှုပ်ဝှက်ချက်တစ်ခုမဟုတ်ပါဘူး
။အီရန်နိုင်ငံရဲ့နှစ်ကာလကြာရှည်စွာရံပတ်နိုင်ငံဖြစ်ခဲ့တဲ့အစ္စရေးနိုင်ငံတယ်အဗီမျိုးကအမေရိကန်တန်ရုံရှိမှလည်းသမရထရမ့်ရဲ့ကြီးညာချက်အပေါ်တနင်္ဂနွေနေ့ကကန့်ကွက်ဆန္ဒပြခဲ့ကြပါရယ်။သမရအီမျိုးကတော့ခီးသွလာခွင့်ပိတ်ပင်မှုနဲ့ပတ်သက်လို့ကာကွယ်ပြောကြားခဲ့ပြီးစနေနေ့ကအမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်လာသူ 3,250 ရှိခဲ့ပြီး109ဦးသာယာယီထိန်းသိမ်းခံရတယ်လို့ပြောဆိုပါရယ်ခင်ဗျာ။
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တင်းနာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7 ဂျိုတူကနေတက်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DBB မှာလည်းပြန်လည်ထုတ်လွှင့်ပေးတာမှုအောက်မျောရှုစားနိုင်ကြပါတယ်ရှင်ဒီစနေမှာကြာခဲ့အဆုံးသက်တော်မှာပါ။ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါရှင်
။တနင်္ဂနွေနေ့ကလုံးကြံခံရလို့ကွယ်လွန်သွားတဲ့ဥက္ကုဏီနဲ့ဥက္ကုဏီကိုလုံးကြံသူကိုလိုက်ဖမ်းရင်တရနဲ့တံပစ်ခံလို့ကွယ်လွန်သွားတဲ့ဥနေဝင်တို့တွေများစွာစိတ်မကောင်းဖြစ်ရတဲ့ကြောင်းဒီဖြစ်ရဟာနိုင်ငံတော်မှာဒီငြိမ်းအေးချမ်းမှုပြပြားစီမှုရည်ရွယ်ဆောင်ရွက်တာဖြစ်နိုင်ကြောင်းသုံးသပ်တွေးရှိရတယ်လို့နိုင်ငံတော်သမ္မတရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဥပဒေကြံပေးတူဦးဆုံးရှုံးရတဲ့အတွက်ကြံရည်သူမိသားစုနဲ့ထပ်တူထပ်မြောက်ဝမ်းနည်းရတဲ့အကြောင်းနဲ့ပြစ်စင်မှန်ပေါ်ပေါ်ရေးပြစ်မှုကျူးလွန်သူတွေကိုအမြန်ဖမ်းဆီးနိုင်ရေးအတွက်လူညိုရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးတရိမ်မှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှလည်းဖော်ပြထားပါတယ်။ဥက္ကုဏီရဲ့နာရီခန်းနာကိုတော့ဒီကနေ့ရေဝေးတုတ်တန်အစ္စလမ်တင်ကြိုင်မှာလုပ်ခဲ့ပါတယ်။ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်နိုင်ငံကလူတွေကိုအမေရိကန်နိုင်ငံတဲ့ဝင်ခွင့်ပိတ်ပင်ကန့်သတ်ထားတဲ့အမိန့်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်အစိုးရကတနင်္ဂနွေမှာခုခံကာကွယ်ပြောဆိုပါတယ်။ဒီအမိန့်အပေါ်ဥပဒေကြောင်းအရရင်ဆိုင်သွားမယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောထားတယ်လို့နိုင်ငံတော်မျိုးကြီးတွေမှာထောင်ပေါင်းများစွာသောလူတွေကဆန္ဒပြကန့်ကွက်နေကြတာပါ။ကနေဒါနိုင်ငံကေဘက်စီးတီးမြို့ကဗလီတစ်ခုမှာတနင်္ဂနွေနေ့ကတနသမားတွေရဲ့ပြစ်ခတ်မှုကြောင့်လူ6ဦးသေဆုံးပြီးနောက်ထပ်10ဦးထိခိုက်ဒဏ်ရာရပါတယ်။ဒီပြစ်ခတ်မှုမှာတရားရှိသူ2ဦးကိုဖမ်းဆီးထားတဲ့အကြောင်းရဲတပ်ဖွဲ့ပြောခွင့်ရအမျိုးသမီးကပြောပေမဲ့ဘယ်သူဘဝတွေဆိုတာနဲ့ဘာကြောင့်လုပ်တာလဲဆိုတာကိုတော့မသိရသေးပါဘူး။ဒီမြန်နိုင်ငံကအယ်ကိုင်ဒါစခန်းတစ်ခုကိုစီးနင်းတိုက်ခိုက်တာမှာအမေရိကန်တပ်ဖွဲ့ဝင်တဦးသေဆုံးပြီး3ဦးဒဏ်ရာရသွားတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။မိမိတို့ရဲ့ထူးတပ်ဖွဲ့ဝင်တဦးသေဆုံးရတဲ့ပေါ်ထူးပွဲဝမ်းနဲ့ကြေကွဲရပါကြောင်းကမ္ဘာအလဲပိုင်းဒေသဆိုင်ရာအမေရိကန်ကိုယ်ကဲမှုစစ်ဌာနချုပ်ရဲ့တမူဗိုလ်ချုပ်ကြီးဂျိုးဆက်ဖူထိုးကပြောပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညနေခင်းအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.